အေရီတိုင်းဒေသကြီးအစိုးရအဖွဲ့က2019-2018ခုနှစ်အတွက်ဘတ်ဂျက်တင်ပြချက်ကိုအေရီတိုင်းဒေသကြီးလွတ်တော်အရေးပေါ်အစည်းအဝေးမှာပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကဆွေးနွေးခဲ့ကြပြီးဝေဖန်ထောက်ပြမှုတွေမှတ်တမ်းတင်မှုတွေရှိခဲ့ပေမဲ့ကန့်ကွက်သူမရှိတဲ့အတွက်အတည်ပြုလိုက်ပါတယ်။အေရီတိုင်းအစိုးရအဖွဲ့ကတင်ပြခဲ့တဲ့ဘတ်ဂျက်ထဲမှာနေပြည်တော်မှာအစိုးရအဲ့ရိတ်တာဆောက်လုပ်ဖို့အတွက်768သန်းအစိုးရအဖွဲ့အတွင်းမှဒုညွန်ကျိုးရဲ့နေအိမ်မျက်နှာချက်မှုဖို့အတွက်330တင်ပြထားတာစတဲ့စင်းတွေပါဝင်နေပါတယ်။ကြံငင်းမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတော်စင်ဝင်းကပြည်သူတွေရဲ့ဗန္ဒာငွေတွေကိုအကျိုးရှိရှိအသုံးပြုစေလိုတဲ့အတွက်အစိုးရဝန်ကြီးတချို့ရဲ့နေအိမ်ပြင်ဆင်ဖို့တင်ပြချက်တွေကိုစစ်ဆေးဖို့အတွက်ဆွေးနွေးခဲ့တယ်လို့ပြောပါတယ်
။သူတို့ကတော့ဒီအစားအုပ်အောင်းတွေပြည်ပြင်းတင်းတင်းမှုပေါ့အစိုးရသုံးစိတ်မှတောင်းတာပါ။အစိုးရသုံးစိတ်မှတောင်းတော့လွတ်တော်ကတော့စိတ်ခွင့်မပြုပါဘူး။ခွင့်မပြုတဲ့အတွက်လည်းအစင်မလုပ်ဖို့နည်းနည်းလုပ်ငန်းလျှော့သွားတာပေါ့။သူတို့တွေမဟုတ်ပါဘူး။ဒါအစိုးရဝန်ကြီးများရဲ့အိမ်ယာတွေပြည်ပြင်းပို့လဲပဲတောင်းထားတာတွေရှိပါတယ်။အစိုးရအိမ်ယာတွေကလည်းပဲမှန်တိုင်းပြောရရင်တော့တော်တော်လေးကိုယိုယွင်းနေတာအပိုင်းတွေလည်းရှိတယ်။ဟိုပြည်ပြင်းတင်းတင်းရတဲ့အပိုင်းတွေလည်းရှိတယ်ပေါ့။ဒါပေမဲ့ကျွန်တော်တို့ကဒီလိုလေးဟိုပြည်သူ့ဘဏ္ဍာဝင်ဖြစ်တဲ့အတွက်အစိုးရရဲ့ခန်းစားခွင့်ဟာပြည်သူနဲ့တနန်းနဲ့ပဲဖြစ်တဲ့နဲ့ကျွန်တော်တို့အမြင်ကတော့ဖြစ်တဲ့နဲ့အတွက်မလိုအပ်ဘူးလို့ကိုကျွန်တော်တို့ကသုံးသပ်တာ
ဘတ်ဂျက်တင်ပြချက်ထဲမှာဟင်္သာရခရိုင်အတွက်အများဆုံးအသုံးပြုထားပြီးငွေကြေးသုံးစွဲမှုရဲ့50ရာခိုင်နှုန်းကျော်ကိုသုံးထားတဲ့အတွက်တခြားမြို့နယ်တွေအတွက်မျှတမှုမရှိဘူးလို့လည်းပြောပါတယ်ဝေဖန်ဆွေးနွေးခဲ့ကြတဲ့ကိုယ်စားလှယ်တွေကဘတ်ဂျက်တင်ပြချက်ကိုစစ်ဆေးဖို့အတွက်အချိန်မလုံလောက်တာဌာနဆိုင်ရာလုပ်ငန်းတွေနဲ့အစိုးရဝန်ထမ်းအကြီးအကဲတွေရဲ့သုံးအဆောင်တွေဖြစ်တင်းရဲ့အတွက်အသုံးပြုမှုများနေတဲ့အချက်တွေကိုတင်ပြခဲ့ကြတာဖြစ်ပါတယ်။ AR Retain ဒေတာကြီးလွတ်တော်ငွေစင်းကော်မတီဥက္ကဋ္ဌဦးအောင်သူထွေးကနောက်နှစ်တွေမှာဘတ်ဂျက်အသုံးစရိတ်တင်ပြချက်ကိုလွတ်တော်ကစစ်ဆေးဖို့အတွက်အချိန်တလားကန့်ပေးဖို့နဲ့ဌာနဆိုင်ရာတွေရဲ့အသုံးစရိတ်တင်ပြချက်တွေကိုသက်ဆိုင်ရာမြို့နယ်တွေကလွတ်တော်ကိုယ်စားလှယ်တွေနဲ့ညှိနှိုင်းတိုင်ပင်ပြီးရေးဆွဲဖို့လွတ်တော်ကိုတင်ပြခဲ့တယ်လို့ပြောပါတယ်။
အမလို့ခင်းတော့မလုပ်ပေးသေးဘူးကွာအဲ့တကယ်လိုအပ်တယ်မလိုဘူးဆိုတော့အခုမြောင်းမြောင်မှာလုပ်မယ်လို့ဒါဟင်းတာမှာလုပ်မယ်လို့အမှုပြင်မှာလုပ်မယ်ဆိုရင်ဒေသခံနေမယ်ကိုတော့နေမယ်ကလွတ်တော်ကိုပြသိနေတယ်ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဘာမှထားဖို့တန့်ွက်စရာမလိုဘူးပေါ့မသိတဲ့အခါလိုက်ကြရကြောင်းကျွန်တော်တို့အများကြီးမေးဖို့နေမေးရတယ်အများကြီးချော့ချောက်မှုတွေလုပ်ပြရတဲ့သဘောဖြစ်သွားတယ်အဲ့တော့ဒါမဲ့နေမှာဘလို့ပြင်ဆင်မယ်ဆိုလို့ရှိရင်တော့သက်ဆိုင်နေနေကလွတ်တော်ကိုယ်တိုင်များနဲ့ဒေသအတွက်လိုအပ်တဲ့လိုအပ်ချက်တွေဌာနအတွက်လိုအပ်တဲ့လိုအပ်ချက်တွေကိုပူးပေါင်းညီနိုင်ဆောင်ရွက်ပြီးမှဘာကြက်ရေးဆွဲမယ်ဆိုလို့ရှိရင်တော့ကျွန်တော်လွတ်တော်မှာအခက်အခဲမရှိနိုင်ပါဘူးပိုပြီးတော့ဖိရောက်တဲ့ဘာကြက်တခုဖြစ်သွားလိမ့်မယ်ကျွန်တော်အနေနဲ့ပြောလိုပါတယ
်ဒါပြင်2019-2018ခုနှစ်အတွက် AR Retain အစိုးရဖွဲ့ကတင်ပြထားတဲ့ဘတ်ဂျက်ဟာကျပ်သိမ်းပေါင်း9000ကျော်လောက်ရှိတဲ့အတွက်အဲ့ဒီအထက်ကကျပ်သိမ်းပေါင်း1900ကျော်လောက်ကိုရှော့ချလိုက်တယ်လို့လွတ်တော်ငွေစင်းကော်မတီဥက္ကဋ္ဌဦးအောင်သူထွေးကပြောပါတယ်ပြီးခဲ့တဲ့2015-2016ခုနှစ်ကလည်းအစိုးရအကူပြောင်းကာလဖြစ်တဲ့အတွက်ဘတ်ဂျက်တင်ပြချက်တွေကိုမစစ်ဆေးနိုင်ခဲ့သလိုလာမယ့် 2019-2018 ခုနှစ်အတွက်လည်းဘတ်ဂျက်စစ်ဆေးဖို့အချိန်လုံလောက်မှုမရှိတဲ့အတွက်ကျေနပ်မှုမရှိကြဘူးလို့ပြောကြပါတယ် AR Retain ဒေတာကြီးမှာအစိုးရရုံးဌာနပေါင်း24ခုရှိပြီးအဲ့ဒီအထက်ကဌာနဆိုင်ရာ20နီးပါးကဘတ်ဂျက်အသုံးပြုတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်လို့စိတ်မရှိကြဘူးလို့မြောင်းမြမြို့နယ်တန်းဒေတာကြီးလွတ်တော်ကိုယ်စားလှယ်ဒေါက်ခိုင်စင်ဦးကပြောပါတယ်
ကျွန်တော်တို့တိုင်းဒေသကြီးကဆွဲရတာဆွဲရတာ24ခုရှိတယ်24ခုဆိုတော့ကိုယ်ရင်းပြောမယ်ဆိုရင်10ခုကျော်အခု20နီးပါးလောက်ကကျွန်မတို့နဲ့မတိုင်နိုင်ဘူးမတိုင်နိုင်တဲ့ခါကျတော့ကျွန်မတို့ကခက်ခဲဖြစ်သွားတာပေါ့နော်ဆိုတော့သူတို့ကလုံနေတယ်သူတို့ဌာနရဲ့လိုအပ်ချက်ကိုလည်းကျွန်တော်တို့ကမသိနိုင်ဘူးလို့ဒီကသူတို့တင်ပြလာတဲ့ဟာတွေကလည်းသူတို့စီမှာတကယ်လိုတယ်မလို့ချောက်ကျွန်မတို့ကမသိနိုင်ကျွန်မတို့အဓိကသိတာကတော့ကျွန်မတို့ကပြည်သူတွေရဲ့လိုအပ်ချက်တွေလောက်ပဲကျွန်မတို့သိတာလ
ေ AR တဲ့အစိုးရဘက်တင်ပြတဲ့ဘတ်ဂျက်ထဲကတချို့ကိုဖြတ်တောက်မှုတွေပြုလုပ်ခဲ့ပြီးတချို့ကိုတော့ရွေးရသည့်ရေရှားပါမှုပြဿနာတွေကိုဖြေရှင်းဖို့အတွက်လွှတ်တော်ကဆောင်ရွက်ခဲ့တယ်လို့ပြောပါတယ်။ AR Retain ဒေတာကြီးအစိုးရဌာနဆိုင်ရာတွေထဲမှာစောက်လို့ရေးလန်တရာဆယ်များဦးစီးဌာနစီပင်နဲ့မြေကြောင်းများထိန်းသိမ်းစောင့်ရှောက်ရေးဌာနတွေဟာဘတ်ဂျက်အများဆုံးအသုံးပြုတဲ့ဌာနတွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ။